ထိုင်းနိုင်ငံအတွင်းမှာအလုလုကင်နေကြတဲ့ရွှေပြောင်းအလုသမားတွေအနေနဲ့2020မတိုင်ခင်မှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သာအလုလုခွင့်ပြုတော့မှာဖြစ်လို့အလုသမားတွေကိုနေရပြန်လုပ်ဖို့ထိုင်းအစိုးရကဥပဒေထုတ်ပြန်ခဲ့တာပါ။အခုအခါမှာတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူပြီးအလုသမားနှစ်တန်းကျော်နေရပြန်စရာမလိုပဲဗီဇာတိုးပေးမဲ့အကြောင်းထိုင်းအစိုးရအလုသမားဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒီကြေညာချက်အရအလုပ်ရှင်တဲ့အလုပ်သမားတွေအတွက်နှစ်ဖက်အကျိုးရှိတာကြောင့်ကြိုဆိုခဲ့တယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါရတယ်။
အဲ့တော့အဲ့ဒီနှစ်တန်းကျော်လောက်တာဒီအလုံးကိုတန်းကြီးကိုပြန်ရမယ်ဆိုရင်အချိန်ကာလကြီးလည်းကြာမယ်။အဲ့တော့အလုပ်ရှင်တွေလို့လည်းအလုပ်သမားတွေအတွက်လိုအပ်တဲ့တက်တနာရှိနေကွန်ထရိုးလုပ်မှုတွေညောင်းနေသွားနိုင်တယ်။နောက်ကအလုပ်သမားတွေကပြန်ကြည့်ပြန်တော့လည်းဈေးကတွေညားမယ်အချိန်ရက်လမ်းနဲ့ရှိပြီးတုံချရမယ်ဆိုတော့အဲ့တော့ငှက်နိုင်ငံအစိုးရကျွန်တော်တို့ဖွင့်ပြရတဲ့အခါမှာမြန်မာနဲ့ထိုင်းနဲ့လောကလက်ခံလိုက်မှာဒီလိုဓာတ်ရီအလုံးကိုနေရင်ပြန်ကြမလို့ပဲနဲ့ထိုင်းနိုင်ငံကျွန်းမှာပဲဆက်လက်ပြီးတံပိုးကြီးပေးမှုတွေလှုပ်ဆောင်သွားမှလို့ကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာလောရပါမယ်လောကပြန်ကြမလို့ဆိုတော့အတည်ပြုလိုက်ပြီးနောက်ကုန်ပြားစိတ်တွေလည်းဟိုထိုင်းဆိုတော့ကကြေညာလိုက်ပြီ
းအလုပ်သမားတွေအနေနဲ့ဗီဇာကြေးအလုပ်လုပ်ခွင့်ပါမစ်ကြေးပြစ်ခဆရာတွေကိုပါထိုင်းလူသမားဝန်ကြီးဌာနကကြေညာခဲ့တဲ့အခါမှာဗီဇာကြေးဟာလွန်ခဲ့တဲ့2010ခုနှစ်ကစပြီးပြီးခဲ့တဲ့နှစ်အထိကောက်ယူခဲ့တဲ့နှုံတားထက်ရှစ်ဆလောက်မြင့်တက်သွားတာမို့နှစ်နိုင်ငံနှိမ့်နိုင်ပေးဖို့ကိုမြန်မာတန်ရုံကအကြံပြုခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ
်။နှစ်နှစ်ကိုဗီဇာကြေးက900အခုထုတ်ပြန်ကြေညာလိုက်တဲ့ဟာတစ်နှစ်ချင်းပြီးသွားမယ်။တစ်နှစ်ကို1900လို့ပြောတယ်။အဲ့အချက်ကကျွန်တော်လုံးဝလက်မခံနိုင်တဲ့အနေသား
အလုပ်သမားတွေကတော့နေရပြန်ပြီး MOU စနစ်နဲ့ပြန်လုပ်ရမယ့်ကိစ္စဟာနှစ်လလောက်ကြာနိုင်တာမို့အလုပ်လက်မဲ့ဖြစ်ရမယ့်အခြေအနေတရက်ကိုစိုးရိမ်ပူပန်နေခဲ့ကြတာပါအခုလိုမျိုးထိုင်းအစိုးရဘက်ကကြေညာချက်ထုတ်ပြန်ပြီးနေရပြန်စရာမလိုပဲစီစဉ်ဆောင်ရွက်ပေးမယ်ဆိုတာကိုတော့ကြိုဆိုခဲ့ကြပါတယ်အခုဆိုရင်ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းအလုပ်သမား3000ထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပါတယ်ရှင်